Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာတောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2014ခုနှစ်မတ်လ16ရက်နေ့တနင်္ဂနွေနေ့ညနေပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ16 19 25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှိမြရှင်လက်ချက်မြေချပါစေရှင်ကျမကသင်ကြီးထိုက်ပါ
ကျမကတော့ဆုမြတ်မှာပါရှင်ခရိုင်းမီးယားဒေသကိုယူကရိန်းနိုင်ငံတွေကနေခွဲထွက်ပြီးတော့ရုရှားနိုင်ငံနဲ့ပူးပေါင်းမလားဆိုတဲ့ဆန္ဒခံယူပွဲကိုကျင်းပနေပါတယ်တခါဒီပျောက်သွားတဲ့မလေးရှားလေကြောင်းလိုက်ရဲ့လေယာဉ်မြန်ကိုမြန်မာနိုင်ငံအပါအဝင်ဝိုင်းပြီးတော့ရှာဖွေပေးနေတဲ့နိုင်ငံပေါင်း25နိုင်ငံရှိသွားပါပြီဒီလိုနိုင်ငံတကာသတင်းတွေကိုမတ်မိုးဖြူနဲ့ကြီးညာပေးပါမယ်ရှင
်ကောင်းပါပြီရှင်ပျောက်ဆုံးနေတာသတင်းတစ်ပတ်ကျော်ကြာလာပြီဖြစ်တဲ့မလေးရှားခီးတဲ့တင်လေယာဉ်ပျောက်ဆုံးမှုကိုမြန်မာဘက်ကဘယ်လိုကူညီရှာဖွေပေးနေပါသလဲ
မြန်မာပြည်ပိုင်နဲ့တဲ့မြန်မာလီပိုင်နဲ့တဲ့ဝေရောက်ရှာဖွေဝဲပေးထားတယ်ပေးထားတော့အိန္ဒိယ Air Force မနီယာမြန်မာလီပိုင်နဲ့တဲ့မှာပေါ့နော်အဲဒီပင်္ဂလာပင်လယ်အော်မှာမနေ့9:25လောက်ကနေ
မြန်မာဒီချောင်းပို့ဆောင်ရေးဦးစီးဌာနညွှန်ကြားမှုချုပ်ရဲ့ပြောကြားချက်ပါဒီနောက်မှာတော့စင်မစားပွဲနိုင်ငံတကာသတင်းဆောင်မတွေကိုတင်ဆက်ပေးမှာပါအိန္ဒိယနိုင်ငံကရေရှားပါလာမဲ့အရေးကြိုးပြီးအရေးရှာဖို့ကြိုးပမ်းနေတဲ့အကြောင်းနောက်ဖန်ပလင်းထုတ်လုပ်မှုတွေရဲ့တမိုင်းချောင်းနယူးယောက်မှာပြသမဲ့အထင်ကရနေရာတွေကိုဖန်တီးပြသမဲ့ပြပွဲအကြောင်းကိုလည်းပြောပြပေးပါမယ်။အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့မမိုးဖြူတို့ကကြီးညာပေးကြမှာပါရှင
်။ခရိုင်းမီးယားဒေသကိုယူကရိန်းနိုင်ငံတွေကခွဲထွက်ပြီးတော့ရုရှားနိုင်ငံနဲ့ပူးပေါင်းမလား။ပို့ပြီးတော့ကိုပိုင်းအုပ်ချုပ်ခွင့်နဲ့ရပ်တည်မလားဆိုတဲ့ဆန္ဒခံယူပွဲကိုခရိုင်းမီးယားဒေသမှာပြုလုပ်နေပါတယ်။ရုရှားရေတပ်မဟာအခြေစိုက်ထားတဲ့ Sevastopol မြို့မှာမဲယုံတွေမဖွင့်ခင်တည်းကမဲယုံအပြင်မှာမဲပေးကျင်တဲ့သူတွေဟာတန်းစီစောင့်နေခဲ့ကြပါတယ်။ခရိုင်းမီးယားရဲ့မြို့တော် Simferopol မြို့မှာလည်းမဲယုံဖွင့်ပြီးတော့မြစ်တပိုင်းအကြားမှာပဲဒေသဝန်ကြီးချုပ် Sergey Asnonov ကမဲထည့်ပါတယ်။အခုလိုမျိုးခရိုင်းမီးယားမှာဆန္ဒခံယူပွဲလုပ်နေတာကို Kiev မြို့တော်ကယူကရိန်းပြည်သူတွေကတော့အနီးကပ်စောင့်ကြည့်နေကြပြီးတော့ဒီဆန္ဒခံယူပွဲဟာတရားမဝင်ဘူးလို့ပြောနေကြပါတယ်။ခရိုင်းမီးယားဒေသမှာလုပ်နေတဲ့ဆန္ဒခံယူပွဲရလဒ်တွေကိုအသိအမှတ်မပြုဖို့နိုင်ငံတွေကိုတိုက်တွန်းထားတဲ့ဆုံးဖြတ်ချက်မူကြမ်းကိုကုလသမဂ္ဂလုံခြုံရေးကောင်စီမှစနေနေ့တုန်းကမဲခွဲခဲ့တာမှရုရှားကဗီဒိုအာနာသုံးပယ်ချခဲ့ပါတယ်။လုံခြုံရေးကောင်စီအဖွဲ့ဝင်73နိုင်ငံမှတရုတ်နိုင်ငံကတော့ဆုံးဖြတ်ချက်ကြောင့်ထိတ်တဲရင်ဆိုင်မှုတွေရှုပ်ထွေးမှုတွေဖြစ်စေလိမ့်မယ်လို့ပြောပြီးတော့မဲမပေးပဲကြားနေခဲ့ပါတယ်။တကယ်လို့သာဒီဆုံးဖြတ်ချက်ကိုအတည်ပြုနိုင်ခဲ့မယ်ဆိုရင်ယူကရိန်းရဲ့အချုပ်အခြာအာဏာကိုထပ်အာမခံပြီးတော့ဆန္ဒခံယူပွဲဟာတရားမဝင်ဘူးလို့ကြေညာနိုင်မှာဖြစ်ပါတယ်။ဒီဆုံးဖြတ်ချက်ကိုအတည်မပြုနိုင်တာကဝမ်းနည်းစရာဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်တပ်အမတ်ကြီးဆမန်သာပါဝါကပြောကြားခဲ့ပါတယ်။အမေရိကန်တို့ရေးဆွဲခဲ့တဲ့ဆုံးဖြတ်ချက်မူကြမ်းဟာနိုင်ငံတကာဥပဒေအခြေခံမူတွေကိုစန့်ကျင်နေတယ်လို့ကုလသမဂ္ဂဆိုင်ရာရုရှားတပ်အမတ်ကြီးကပြောကြားခဲ့ပါတယ်။ယူကရိန်းနိုင်ငံတောင်ပိုင်းမှာရှိတဲ့ခရိုင်းမီးယားဒေသမှာအများစုကရုရှားမျိုးနွယ်ဝင်တွေဖြစ်ပါတယ်။ရုရှားအကျိုးစီးပွားအတွက်ခရိုင်းမီးယားဒေသကိုကိုယ်ပိုင်ကာကွယ်ခွင့်ရှိတယ်ဆိုပြီးတော့ရုရှားအစိုးရကတော့ပြောထားပါတယ်ရှင်
။ခရိုင်းမီးယားမှာတနေ့တခြားမြန်မာလာတဲ့တင်းမာမှုရှိနေတူမြောက်အတ္တလန္တိတ်စာချုပ်အဖွဲ့ NATO ရဲ့ကွန်ပျူတာစာမျက်နှာတွေကိုတိုက်ခိုက်ဖို့ပြစ်မှတ်ထားလှုပ်ဆောင်မှုတွေရှိလာတယ်လို့အဲ့ဒီအဖွဲ့ကပြောဆိုလိုက်ပါတယ်။ဒါပေမဲ့ဒီလှုပ်ဆောင်မှုတွေကမဟာမိတ်အဖွဲ့ဝင်နိုင်ငံတွေရဲ့လုပ်ငန်းတွေပေါ်အကျိုးသက်ရောက်မှုတစုံတရာမရှိဘူးလို့စီးရေးပူးပေါင်းဆောင်ရွက်မှုဆိုင်ရာပြောခွင့်ရသူ Owner Langes Group ကပြောဆိုပါတယ်တိုက်ခိုက်မှုနဲ့ပတ်သက်ပြီးဘာလို့လက်ချက်ဖြစ်တယ်ဆိုတာကိုတော့ NATO အဖွဲ့ကထုတ်ဖော်မပြောပါဘူး Ukraine လို့ရွှေသိမ်းငယ်လို့ခေါ်နိုင်တဲ့ Cyber Bucket Computer တိုက်ခိုက်ရေးအဖွဲ့ကတော့ Ukraine ကို NATO ရဲ့ဝင်ရောက်ဆက်ဖက်မှုကိုမကျေနပ်ဖြစ်နေကြတဲ့မျိုးချစ် Ukraine အဖွဲ့တွေကလုပ်ခဲ့တာဖြစ်နိုင်တယ်လို့ပြောဆိုပါတယ်ရုရှားတပ်ဖွဲ့တွေအလုံးရင်းနဲ့ဝင်ရောက်နေတဲ့အများစုရုရှားစကားပြောတဲ့ခရိုင်းမီးယားပြည်နယ်မှာယူကရိန်းနိုင်ငံကနေခွဲထွက်ပြီးရုရှားနဲ့ပေါင်းစည်းမလားဆိုတာနဲ့ပတ်သက်ပြီးတော့တနင်္ဂနွေနေ့ကပြည်သူ့ဆန္ဒခံယူပွဲတရက်ကျင်းပခဲ့ပါတယ်။ဒီလိုလောက်တာဟာအခြေခံဥပဒေနဲ့မညီပဲယူကရိန်းရဲ့အချုပ်အခြာအာဏာနဲ့နယ်နိမိတ်ကိုထိပါတယ်လို့ပြောဆိုပြီးဒီဆန္ဒခံယူပွဲကို NATO အဖွဲ့ဝင်နိုင်ငံတွေကစန့်ကျင်ပါတယ်။ရုရှားကိုထောက်ခံတဲ့ယူကရိန်းသမ္မတ Viktor Yanukovych ဥရောပသမဂ္ဂအဖွဲ့နဲ့ပို့ပြီးတော့အနီးကဆက်ဆံမှုရမယ့်အနေအထားကိုညှင်းဆန်ခဲ့ပြီးတဲ့နောက်လူထုဒေါသပောက်ကွဲပြီးသမ္မတရာထူးကထွက်ခဲ့ရပြီးကလေးကယူကရိန်းမှာမငြိမ်သက်မှုတွေစတင်နေတာဖြစ်ပါတယ်။ဆိုင်ဘာတိုက်ခိုက်မှုနဲ့ပတ်သက်တဲ့ဒီဘော့ဂါအဖွဲ့ကလည်းရာထူးကထွက်ရတဲ့သမ္မတရဲ့အထူးကယုံနှိမ်နင်းရေးတပ်ဖွဲ့တွေတုံ့ငဲ့တဲ့အဖွဲ့တစ်ခုဖြစ်တယ်လို့သိရပါတယ်။
ပြောင်းနေတဲ့မလေးရှားလေကြောင်းလိုင်းရဲ့လေယာဉ်ပြန်ကိုမြန်မာနိုင်ငံအပါအဝင်ဝိုင်းပြီးတော့ရှာဖွေပေးနေတဲ့နိုင်ငံပေါင်း25နိုင်ငံရှိသွားပါပြီ။ရှာဖွေရေးလုပ်ငန်းတွေဟာပိုမိုခက်ခဲလာပြီးတော့စိန်ခေါ်မှုတွေရှိနေတယ်လို့ဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာမလေးရှားတည်ယူပို့ဆောင်ရေးဝန်ကြီးဟီရှာမူဒင်ဟူဆင်ကပြောပါရယ်။စုံစမ်းစစ်ဆေးမှုကိုပြန်ပေးဆွဲမှုအဖြစ်အမောင်းလုံမှုနဲ့အကြမ်းဖက်မှုအားလုံးနဲ့အကျုံးဝင်တဲ့အဆင့်ကိုသတ်မှတ်ထားတယ်လို့မလေးရှားရဲချုပ်ခါလီအဘူဘာကာကလည်းသတင်းစာရှင်းလင်းပွဲမှာပြောကြားသွားပါရယ်။ကျော်ရုကနေရရှိတဲ့တချို့အချက်ပေးမှုတွေကလေရင်ရက်ထားချိန်မှာပေးပို့တဲ့အချက်ပေးမှုတွေဖြစ်နိုင်တယ်လို့လည်းမလေးရှားလေကြောင်းလိုင်းဆိုင်ရာအကြီးအကဲကပြောပါရယ်။တချိန်တည်းမှာပဲလေရင်ပေါ်ပါသွားတဲ့လေရင်မှုတွေခီးတွေနဲ့လေကြောင်းလိုင်းအမှုရန်တွေနဲ့ပတ်သက်တဲ့စုံစမ်းစစ်ဆေးမှုတွေကိုလည်းဆက်ပြီးတော့လုပ်နိုင်ပါရယ်။ပျောက်ဆုံးနေတဲ့မလေးရှားလေရင်ကိုမြန်မာနိုင်ငံလေကြောင်းပိုင်နက်ထဲမှလည်းရှာဖွေနေကြပါရယ်။မလေးရှားနိုင်ငံရဲ့မြောက်ဖက်ချမ်းကာဇက်စတန်နယ်စပ်ကနေပြီးတော့တောင်ဘက်ချမ်းအိန္ဒိယသမုဒ္ဒရာတောင်ပိုင်းအထိတနေ့ရရမှာလေရင်ပြန်တဲ့ဂျိုဒူကြားနောက်ဆုံးဆက်သွယ်မှုရှိခဲ့တယ်လို့မလေးရှားအစိုးရကပြောကြားခဲ့ပြီးတဲ့နောက်အဲ့ဒီဒေသတွေထဲမှာအကျုံးဝင်နေတဲ့နိုင်ငံတွေကိုမလေးရှားအစိုးရကအခုအညီတောင်းခံခဲ့ပါတယ်မြန်မာနိုင်ငံလေကြောင်းပိုင်နက်ထဲမှာအိန္ဒိယလေရင်တွေစနေနေ့တုန်းကစတင်ရှာဖွေခဲ့ပြီးတော့ဒီကနေ့မှာတော့အမေရိကန်လေရင်တွေပျောက်ဆုံးနေတဲ့လေရင်ပြန်ကိုရှာဖွေရေးလုပ်နေတယ်လို့လေကြောင်းပို့ဆောင်ရေးညွှန်ကြားမှုဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးတင်နိုင်ထွန်းက VOA မြန်မာပိုင်းကိုပြောပါရဲမြန်မာရေပိုင်နယ်ထဲကမုတ်တမပင်လယ်ကွေးနဲ့ဘင်္ဂလားပင်လယ်အော်ဘက်မှာလည်းမြန်မာရေတပ်သင်္ဘောတွေကူညီရှာဖွေပေးနေတယ်လို့တရုတ်ပြည်သူနေစဉ်သတင်းမှာဒီမြန်မာအစိုးရတာဝန်ရှိအတိုင်းဝိုင်းကိုကိုးကားပြီးတော့ဖော်ပြပါရဲခရီးသည်နဲ့အမှုရမ်းပေါင်း239ယောက်ပျောက်သွားတဲ့လေယာဉ်ရှာဖွေနိုင်ရေးအတွက်နိုင်ငံတွေအနေနဲ့ဂျိုဒူဆက်သွယ်ရေးအချက်အလက်တွေသုံးသပ်ချက်တွေမျှဝေကြဖို့မြေပြင်ရေပြင်နဲ့ဝေဟင်ရှာဖွေရေးတွေမှာအကူအညီပေးဖို့အတွက်မလေးရှားအစိုးရကအကူအညီတောင်းထားပါတယ်ရှင်
။1989ခုနှစ်တုန်းကမြောက်ကိုရီးယားထောက်လှမ်းရေးတွေပြန်ပေးဆွဲတာခံခဲ့ရတဲ့ဂျပန်အမျိုးသမီးတစ်ယောက်ရဲ့မိအိုဖာအိုရီဟာကိုရီးယားမှာမွေးတဲ့အသက်26နှစ်အရွယ်သူ့ရဲ့မိလေးကိုပထမဆုံးအကြိမ်ပြန်တွေ့ဆုံခွင့်ရခဲ့ပါလေ။ပြီးခဲ့တဲ့ပတ်ကရှီကဲရူယိုကိုတာနဲ့ဇနီးတဲ့ဆာကိုင်းတို့ဟာမွန်ဂိုလီးယားမှာမြေဖြစ်သူကင်ဟေဂျွန်းနဲ့တွေ့ပြီးတော့ရဲ့အနေငယ်တူနေခွင့်ရခဲ့တယ်လို့ဂျပန်ဆွေရတာဝန်ရှိသူတွေကတနင်္ဂနွေနေ့ကပြောဆိုပါတယ်။ခင်မြဲ့မိခင်မေဂူမီယိုကိုတာဟာအသက်73နှစ်အရွယ်ကဂျပန်နိုင်ငံမှာပြန်ပြီးဆွဲခံခဲ့ရပြီးမြောက်ကိုရီးယားမှာထိမ့်သိမ်းခံထားပုံရှိတဲ့တောင်ကိုရီးယားနိုင်ငံသားတစ်ယောက်နဲ့အိမ်တောင်ချခဲ့တယ်လို့ယူဆရတဲ့ကြောင်းသတင်းတွေကဖော်ပြပါတယ်။ခင်မြဲ့မိခင်ယိုကိုတာဟာ1994ခုနှစ်တုန်းကသူ့ကိုယ်သူတတ်တည်ခဲ့တယ်လို့မြောက်ကိုရီးယားနိုင်ငံဘက်ကပြောဆိုခဲ့ပေမဲ့ပျောက်ဆုံးနေတဲ့ဂျပန်နိုင်ငံသားတွေနဲ့ပတ်သက်ပြီးမြောက်ကိုရီးယားကအခုလိုပဲလိန်ညာပြောဆိုနေတယ်လို့ဂျပန်နိုင်ငံဘက်ကတုံ့ပြန်ခဲ့ပါတယ်။1980နဲ့80ခုနှစ်တွေအတွင်းဖြစ်ပွားခဲ့တဲ့အခုလိုပြန်ပေးမှုတွေကမြောက်ကိုရီးယားနဲ့ဂျပန်နှစ်နိုင်ငံဆက်ဆံရေးမှာအဓိကပြဿနာဖြစ်နေပါတယ်။2000ခုနှစ်ကတော့သူ့နိုင်ငံကထောက်လှမ်းရေးတွေကိုလေ့ကျင့်ပေးဖို့အတွက်ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေကလူတော်တော်များများကိုပြန်ပေးဆွဲခဲ့တယ်လို့မြောက်ကိုရီးယားဘက်ကဝန်ခံပြောဆိုခဲ့ပါတယ်။
ဒီအမေရိကန်တာညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းနိုမီတာ16 kHz 10853ညလိုင်းနိုမီတာ19 kHz 15555လိုင်းနိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
နိုင်ငံတွေညနေဘက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါဗျ။ Syria နဲ့ Lebanon နဲ့ဇက်နာကသဘုံတွေထိန်းချုပ်ထားတဲ့အဓိကမြို့တစ်ခုကို Syria တပ်တွေကသိမ်းလိုက်ပါဗျ။ Kalamuan ဒေသမှာသဘုံတွေနောက်ဆုံးအမားခံခြေကုပ်ယူထားတဲ့ Yarmouk မြို့ကိုဒီကနေ့တနင်္ဂနွေနေ့မှာ Syria တပ်တွေကပြန်လည်ထိန်းချုပ်လိုက်တယ်လို့အစိုးရသတင်းတွေနဲ့ Syria အရေးလှုပ်ရှားသူတွေကပြောပါဗျ။နေဇက်ဘက်ကနေသဘုံတွေရဲ့ထောက်ပံ့ရေးလမ်းကြောင်းကိုဖျက်ဖို့ကြိုးစားတဲ့အစိုးရတပ်တွေကအဲ့ဒီမှာထိုးစစ်ဆင်ခဲ့တာဖြစ်ပါတယ်ရှင်။
နိုင်ဂျီးရီးယားနိုင်ငံဘူဂျာမြို့အကစားကွင်းပြင်ပမှာဆွေရလူဝင်မှုကြီးကြပ်ရေးအဖွဲ့ရဲ့အလုပ်ဆောင်မေးပွဲဖြေဖို့လာပြီးတော့တန်းစီတဲ့လူအုပ်ကြီးကိုလုံခြုံရေးအဖွဲ့တွေကမထိန်းနိုင်တဲ့အတွက်လူခုနှစ်ယောက်သေဆုံးပြီးတော့ဒါဇင်နဲ့ချီတန်းရရခဲ့ကြပါတယ်။ဂိတ်တကားကိုဖွင့်မပေးတဲ့အတွက်နောက်ကလူအုပ်ကတိုးလာပြီးရှေ့ဆုံးကတန်းစီနေတဲ့လူတွေပေါ်ပြိကျခဲ့တာဖြစ်တယ်လို့လူအုပ်ထဲကတက်တေကပြောဆိုပါတယ်။လုံခြုံရေးရရှိတွေကတော့စာမေးပွဲလာဖြေတဲ့လူအုပ်ကသူတို့ခန့်မှန်းထားတဲ့ရေးအတွက်ထက်များနေတယ်လို့တုံ့ပြန်ပါတယ်။အမှန်တကယ်ဖြေဖို့စီရင်ပေးထားတဲ့လူဦးရေတဲ့နှစ်ဆလောက်များတယ်လို့လုံခြုံရေးအရာရှိတွေကပြောပါတယ်။ဒီဖြစ်ရပေါ်အစိုးရတာဝန်ရှိသူတွေရဲ့ကင်တွယ်ဖြည့်ရှင်းမှုနဲ့ပတ်သက်ပြီးတော့လူတချို့ကမကြေမနက်ဒေါသထွက်ခဲ့ကြပါတယ်
။တလကျော်အစိုးရဆန္ဒပြပွဲတွေရှိနေတဲ့ဗင်နီဇွဲလားနိုင်ငံမှာဆန္ဒပြသူတွေအပေါ်လူအခွင့်အရေးချိုးဖောက်မှုတွေရှိနေတယ်ဆိုတာကိုကန့်ကွက်တဲ့အနေနဲ့လက်တင်အမေရိကန်နိုင်ငံတွေမှာစနေနေ့ညတုန်းကဖျောင်းနိုင်မီထွန်းဆူတောင်းပွဲကိုပြုလုပ်ခဲ့ကြပါတယ်ရှင်။
ိတ်တန်းရောက်သတင်းတွေကိုမတ်စုမြတ်မွန်နဲ့မမိုးဖြူတို့ပြောပြပေးခဲ့တာပါ။အခုတော့သတင်းဆောင်မတွေကိုတင်ဆက်ပေးပါမယ်ရှင်။မလေးရှားနိုင်ငံကနေတရုတ်နိုင်ငံကိုပြန်တန်းစဉ်လမ်းခွလတ်မှာပျောက်ဆုံးသွားတဲ့မလေးရှားခီးသည်တင်လေယာဉ်ကိုမြန်မာနိုင်ငံလေးပိုင်းနဲ့ထဲထိပါဝင်ရောက်ရှာဖွေမှုတွေနိုင်ငံတကာကစတင်လုပ်ဆောင်နေပြီဖြစ်ပါတယ်။ပျောက်ဆုံးနေတာသတင်းတစ်ပတ်ကျော်သွားပြီဖြစ်တဲ့မလေးရှားလေကြောင်းပိုင်းBoring Travel 7လေယာဉ်ကိုအိန္ဒိယသမုဒ္ဒရာထဲအထိတိုးချဲ့ရှာဖွေဖို့ဆုံးဖြတ်ခဲ့ပြီးတဲ့နောက်အိန္ဒိယနဲ့အမေရိကန်လေယာဉ်တွေကနေမြန်မာလေပိုင်းနဲ့ထဲဝင်ရောက်ရှာဖွေမှုတွေကိုစနေနေ့ကစတင်ခဲ့တာဖြစ်တယ်လို့မြန်မာလေကြောင်းပို့ဆောင်ရေးဦးစီးဌာနကပြောဆိုပါတယ်။အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့မန္နန္ဒာချန်းကပြောပြပေးပါရှင်
။ဟုတ်ပါတယ်။ခရီးသည်နဲ့လေယာဉ်အမှုတန်းစုစုပေါင်း239ဦးလိုက်ပါလာပြီးတော့မလေးရှားနိုင်ငံကွာလာလမ်ပူမြို့ကနေတရုတ်နိုင်ငံဘေကျင်းမြို့ကိုပြန်တန်းတဲ့ Boring 777လေယာဉ်ဟာကွာလာလမ်ပူလေဆိပ်ကနေထွက်ခွာပြီးတနားရီကြာမှာမတ်လ8ရက်စနေနေ့ကပျောက်ဆုံးသွားခဲ့တာဖြစ်ပါတယ်။အခုဆိုရင်သတင်းတစ်ပတ်ကျော်ရှိသွားပြီဖြစ်တဲ့ဒီလေယာဉ်ကိုနိုင်ငံပေါင်း25နိုင်ငံကဝိုင်းဝန်းရှာဖွေပေးနေတာမှာမြန်မာနိုင်ငံကလည်းပူးပေါင်းဆောင်ရွက်တဲ့အနေနဲ့မြန်မာလေပိုင်နဲ့ရေပိုင်နဲ့တွေထဲမှာဝင်ရောက်ရှာဖွေခွင့်ပြုခဲ့ပါတယ်။စနေနေ့ကတော့ဘင်္ဂလားပင်လယ်အော်မှာရှိတဲ့မြန်မာလေပိုင်နဲ့ထဲကိုအိန္ဒိယလေယာဉ်ကစတင်ရှာဖွေမှုတွေလုပ်ခဲ့ပြီးဒီကနေ့မှာတော့အမေရိကန်လေယာဉ်ကဝင်ရောက်ရှာဖွေရေးအစီအစဉ်တွေလှုပ်ဆောင်ခဲ့တယ်လို့မြန်မာလေကြောင်းပို့ဆောင်ရေးညွှန်ကြားမှုဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးတင်နိုင်ထွန်းကပြောပါတယ်
။ India Air Force မနေ့ကမြန်မာလေပိုင်နဲ့ထဲမှာပေါ့နော်။အဲဒီဘင်္ဂလားပင်လယ်အော်မှာမနေ့9:25လောက်ကနေညနေ4:00လောက်ထိသူတို့ရှာတယ်။အဲဒီနေ့လည်းအမေရိကန်ဟိုမဆော်လန်ဘူစူပန်နေတက်ပြီးတော့ P8 ပေါ့နော်။အဲဒီလေမြန်ကလည်းကျွန်တော်တို့ဒီမြန်မာရဲ့လေပိုင်နဲ့ဘင်္ဂလားပင်လယ်အော်တဝိုက်မှာပေါ့နော်။ဝင်ရောက်ရှာဖွေတာရှိပါတယ်။မနေ့ကမှစတာဗျာကျွန်တော်တို့က9ရက်ဆို17ရက်နေ့တိကျွန်တော်တို့ခွင့်ပြုထားတယ်ခင်ဗျသူတို့တောင်းခံလာရင်လည်းကျွန်တော်တို့ကဆက်ပေးမှာပါခင
်ဗျရှာဖွေနေတဲ့နယ်မြေ area နဲ့ပတ်သက်လို့လေ
အဲဘင်္ဂလားပင်လယ်ဟောရေပြင်ထဲမှာပဲ၄နေရာပေးထားတယ်ကိုကိုကျွန်းပတ်ဝန်းကျင်ပါညာပေါ့နော်အဲအိန္ဒိယဆိုလည်းနီကိုပါကျွန်းပေါ့ကျွန်တော်တို့ဆိုလည်းဒီဘက်ကကိုကိုကျွန်းပေါ့နော်အဲ့ဒီပတ်ဝန်းကျင်တဝိုက်ထဲသူတို့ရှာပါတယ်ဗိုလ်တမကွေးနဲ့ဘင်္ဂလားပင်လယ်ဟောဆိုတာဆက်ဆက်နေအောင်ဗိုလ်တမကွေးဆိုတာဒီဘက်ကိုကိုကျွန်းဒီဘက်အောက်ပိုင်းမော်လမြိုင်ဒီဘက်အဲ့ဒီဘက်ကိုပေါ့နော်ဒါပေမဲ့သူတို့ coordinate ပေးထားတော့အဲ့နေရာတိပေးထားတယ်ဒါပေမဲ့ရှာတာတော့အဲ့နေရာတိမရောက်သေးပါဘူးသူက၄ point ပေးထားတယ်၄ point အဲ့ဒီ area အတွဲမှာကျွန်တော်လည်းခွင့်ပြုထားတယ်တကယ်တမ်းရှာတော့လည်းမနေ့ကလည်းဘာမှကျွန်တော်တို့ထူးထူးခြားခြားမတွေ့ပါဘူ
းမြန်မာနိုင်ငံမှာနိုင်ငံတော်အဆင့်ဖွဲ့စည်းထားတဲ့ရှာဖွေကယ်ဆယ်ရေးကော်မတီကအခုကိစ္စမှာနိုင်ငံတကာနဲ့ပူးပေါင်းလှုပ်ဆောင်နေတာဖြစ်ပြီးလုံးလုံးဆယ်အခြေအနေထိတော့ဒီကိစ္စနဲ့ပတ်သက်လို့တန်စရာရှိစရာမတွေ့ရသေးပဲတကယ်လို့မြန်မာပိုင်နဲ့အတွင်းမှာတခုခုဖြစ်ခဲ့မယ်ဆိုရင်လေကော်မတီအနေနဲ့လိုအပ်တဲ့အရေးယူဆောင်ရွက်မှုတွေကိုနိုင်ငံတကာနဲ့ပူးပေါင်းလှုပ်ဆောင်သွားမှာဖြစ်တယ်လို့ဦးတင်နိုင်ထွန်းကပြောပါရယ်။ဒါပြင်မလေးရှားနိုင်ငံကနေပြီးတော့ဒီပျောက်ဆုံးနေတဲ့လေရင်ဖြတ်တန်းသွားနိုင်ခြင်းရှိတဲ့လမ်းကြောင်းတစ်လျှောက်ကနိုင်ငံတွေကိုလေရင်နဲ့ပတ်သက်တဲ့သဲလွန်စားတွေရနိုင်ဖို့အတွက်ဂျိုရုကနေရိုက်ကူးထားတဲ့ဓာတ်ပုံတွေရေဒါကနေဖမ်းမိတဲ့အချက်လက်တွေကိုပေးဖို့တောင်းခံထားတာပါမြန်မာနိုင်ငံကတော့အဲ့ဒီလိုတောင်းခံလာတာမရှိသေးဘူးလို့ဦးတင်နိုင်ထွန်းကဆက်ပြောပါတယ
်တကယ်လို့အကူအညီတောင်းနေပါ냐ဆိုရင်လေနိုင်ငံညာရေးတူနိုင်ငံညာရေးပဲမူဖာတူမူဖာပဲသူတို့ဟိုဆက်သွယ်มาပါခင်ဗျအခုချိန်ကြီးတော့မူဖာလည်းကျွန်တော်တို့ဘာမှအဲ့ဒါတော့အကြောင်းမပြောသေးဘူးခင်ဗျဒါဟိုကျွန်တော်တို့အနေနဲ့ကတော့ဟိုကျွန်တော်တို့ကရက်ဖက်ဟိုဆိုတော့ကျွန်တော်တို့ရှင်မှာရှိတဲ့ရေဒါတွေရဲ့ capability ကဟို secondary radar ပဲရှိတယ်သူက transponder off လုပ်လိုက်တယ်လို့ပြောတာဟိုမလေးရှားဒီ MH370 ကလေ transponder မရတော့ဘူးဆိုရင်ကျွန်တော်တို့ရဲ့ဟို radar ကတော့ဖမ်းနိုင်တဲ့ capability မရှိဘူးအဲသို့ပေမဲ့ကျွန်တော်တို့ရှင်မှာတော့ military ဟို F4 ဆိုတော့ primary radar တွေလေဒီအဲ့ဒီရေဒါတွေကတော့မိတယ်မမိဘူးဆိုတော့သူတို့အခုညီတောင်းခံလာတယ်မလာဘူးဆိုတော့ကျွန်တော်တော့မသိဘူးခ
င်ဗျမြမလေးချောင်းပို့ဆောင်ရေးညွှန်ကြားမှုဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးတင်နိုင်ထွန်းဖြစ်ပါတယ်အခုလိုမြမလေးပိုင်နဲ့ထဲနိုင်ငံတကာရှာဖွေရေးအစီအစဉ်တွေစတင်လှုပ်ဆောင်နေသလိုတရုတ်နိုင်ငံကလာတဲ့သတင်းကိုကိုးကားပြီးတော့နိုင်ငံတကာသတင်းတွေမှာဆိုရင်လည်းမြမရေဒတ်သင်းမော၃ဆင့်ဟာနိုင်ငံတကာရှာဖွေကယ်ဆယ်ရေးအဖွဲ့ရင်းနဲ့အတူပူးပေါင်းပြီးရှာဖွေမှုတွေကိုလှုပ်ဆောင်နေတယ်လို့យေတာထားပါတယ်ရှင်
။မန္နနာချမ်းပြောပြခဲ့တာပါ။နိုင်ငံတကာသတင်းဆောင်မတွေဘက်ကိုလှည့်ချရအောင်ပါရှင်။ ိန္ဒိယနိုင်ငံမှာရေရှားပန်းရာကနေနောက်ဆက်တွဲပေါ်ပေါက်လာနိုင်တဲ့ပြဿနာတွေကိုရှင်းချနိုင်ဖို့အခုကတည်းကရေအေးမြစ်ဆိုင်ရာစိန်ခေါ်မှုတွေကိုအေးအေးယူဖြည့်ရှင်းဖို့လိုအပ်နေပြီလို့မကြသေးခင်ကမှအိန္ဒိယနိုင်ငံတောင်ပိုင်းချန်နိုင်းမြို့မှာကျင်းပခဲ့တဲ့2014ခုနှစ်ရေအေးမြစ်ဆိုင်ရာရှစ်ကြိမ်မြောက်နိုင်ငံတကာပြပွဲမှာကျွမ်းကျင်ပညာရှင်တွေကပြောခဲ့ကြပါတယ်။အပြည့်အစုံကိုတော့ AP သတင်းတပုတ်အပေါ်မှာအခြေခံပြီးဒေါခင်မျိုးသက်ကပြောပြပေးပါပါ။
အိန္ဒိယနိုင်ငံမှာနေထိုင်သူတွေဟာကမ္ဘာလူ့ရေအားလုံးရဲ့18ရာခိုင်နှုန်းရှိနေတာပါ။ဒါပေမဲ့ပြန်ပြီးတန့်စင်သုံးနိုင်တဲ့ရေအရင်းမြစ်က4ရာခိုင်နှုန်းပဲရှိတယ်လို့ကျွမ်းကျင်ပညာရှင်တွေကပြောပါတယ်။ဆယ်နှစ်တာကာလအတွင်းတဦးချင်းရေသုံးဆနိုင်တဲ့ပမာဏဟာ2000ခုနှစ်တုန်းကတဦးကိုကုဗပေ6000ခွဲလောက်သုံးနိုင်နေရကနေ2011ခုနှစ်မှာ5000ခွဲလောက်ထိကျဆင်းသွားတာမို့လာမယ့်2050မှာဆိုရင်4000လောက်ထိပဲသုံးဆွဲနိုင်မယ့်အနေအထားဖြစ်နေပါတယ်။အိန္ဒိယနိုင်ငံမှာတစ်နှစ်ကိုမုတ်တုံမူ3လကနေ4လအထိရွာသွန်းပြီးဒီလိုအချိန်တွေမှာရေဟာအရှံပဲဖြစ်နေတတ်ပါတယ်။ဒါပေမဲ့ဇက်တိုက်ဆိုသလိုရွာသွန်းတတ်တဲ့မူဟာဒေသအလိုက်ပုံမှန်မရှိတတ်တဲ့အတွက်ကမ်းရိုးတန်းနဲ့မြောက်ပိုင်းဒေသတွေမှာရေပေါများသလောက်တခြားနေရာတွေမှာတော့တကယ့်ကိုရေရှားပါမှုနဲ့ကျုံနေရတာပါ။တစ်ချိန်တည်းမှာပဲရေကိုကောင်းကောင်းမတိုးလောင်နိုင်တဲ့အတွက်တဘာဝကပေးတဲ့ရေအရင်းမြစ်တွေရဲ့ထက်ဝက်လောက်ဟာအလဟတ်တဖြစ်ခဲ့ရပြီးနှစ်စဉ်လုံးလုံးအိန္ဒိယနိုင်ငံတဝန်းရေပြက်လက်မှုတွေနဲ့ရင်ဆိုင်နေရတယ်လို့ရေအရင်းမြစ်ဆိုင်ရာနိုင်ငံတကာဆွေးနွေးပွဲကိုတက်ရောက်လာတဲ့အိန္ဒိယတဘာဝဝန်ကျင်ဖွဲ့ဥက္ကဋ္ဌဟောင်းဗီရှွာကေလ်ကပြောပါတယ
် India has plenty of rainfall we have enough water
အိန္ဒိယနိုင်ငံမှာမိုးကောင်းကောင်းရပါတယ်ဒါကြောင့်လဲရေလည်းအလုံလောက်ရရှိပါတယ်ဒါပေမဲ့ရေလောင်နိုင်တဲ့အနေအထားမရှိတဲ့အတွက်ရတဲ့ရေတွေရဲ့60ရာခိုင်နှုန်းကပင်လယ်ထဲကိုပြန်ရောက်သွားတာပ
ါရေတိုးလောင်ဖြန့်မြူးရေးကိုကောင်းကောင်းမလုပ်နိုင်တဲ့အပြင်မြို့ပြရေပေးဝေရေးအတွက်ရေတန့်စင်တဲ့လုပ်ငန်းမှာတည်တည်ချာချာရင်းနှီးမြှုပ်နှံမှုမရှိတာကလည်းအိန္ဒိယနိုင်ငံရဲ့တောက်တုံးရေအဆင့်တန်းကိုညံ့ဖျင်းစေပါတယ်နိုင်ငံတွင်းမြစ်ချောင်းတွေနဲ့ရေကန်တွေမြေအောက်ရေတွေဟာစက်ရုံစန့်ပစ်ပစ္စည်းတွေကြောင့်ညံ့ညမ်းနေတာပါတောက်တုံးရေညံ့ညမ်းမှုတွေကြောင့်နိုင်ငံသားတွေကလူကြီး60ရာနှုန်းနဲ့ကလေးငယ်85ရာခိုင်နှုန်းလောက်ဟာယောဂဖြစ်ပေါ်တဲ့ဒဏ်ကိုခံစားနေကြရတယ်လို့တဘာဝဝန်ကျင်ဆိုင်ရာစီမံခန့်ခွဲအင်ဂျင်နီယာဒေါက်တာပူနမ်အလူဝါလီယာကပြောပါတယ်
Although we have the water resources we do not have the infrastructure to
ကျမတို့အတွက်ရေအရင်းမြစ်ကောင်းကောင်းတွေရှိနေပေမဲ့ဒီရေကိုလူလူကိုဖြန့်ဖြူးတဲ့စနစ်ကတော့ကောင်းကောင်းမရှိပါဘူးမြေဟာအဓိကရေအရင်းအမြစ်ဖြစ်ပေမဲ့တချို့မြစ်တွေဟာသိပ်ကိုညှဉ်းနှံနေပါတယ်ရင်းညဉ့်ညံတာကိုတည်တည်ချာချာအချိန်နဲ့လိုက်ပြီးကျမတို့မစစ်ဆေးနိုင်သေးပါဘူ
းအခုလိုရေအရင်းမြစ်တွေကိုကာကွယ်ဆောင်ရှောက်ဖို့အတွက်လိုအပ်နေတယ်လို့ရေသိပ်ရှားပါတဲ့ဒေသတွေအတွက်တော့ရေစိုးတွေကိုပြန်တန့်စင်ပြီးအသုံးပြုနိုင်အောင်အတွက်လုပ်ပေးဖို့လိုအပ်နေတာပ
ါ Main is collection and treatment of sewage
ရေစိုးတွေကိုစုပြီးပြန်တန့်စင်ဖို့လိုအပ်မှာပါတကယ်ဆိုရင်အိန္ဒိယနိုင်ငံမှာရေစိုးမြောင်းတွေရှိသင့်တယ်လို့မရှိပဲဆရာကနုလောက်ပဲရှိနေတာမို့ဒီရေစိုးမြောင်းစနစ်ကိုသေးသေးချာချာချမှတ်ဖို့လိုအပ်နေပါတယ်။ဒီလိုမြောင်းစနစ်ရပြီးဆိုမှရေစိုးတန့်စင်ရေးကိုဆက်ပြီးလုပ်နိုင်မှာပါ။ဒီလိုလုပ်နိုင်မယ်ဆိုရင်ရေစိုးတွေဟာမြေချောင်းတွေထဲအကုန်စီးမွင်တော့ပဲမြေချောင်းတွေလည်းအခုထက်ပိုပြီးတန့်စင်လာနိုင်ပါတယ်
။အိန္ဒိယနိုင်ငံမှာလူရေဟာတနေ့တခြားတိုးပြီးလာနေတယ်လို့မြို့ပြကိုရွှေ့ပြောင်းသူတွေကလည်းတိတ်ပြီးများလာတာမို့ရေသန့်လိုအပ်ချက်ဟာတိတ်ကိုကြီးမားလာနေတာပါ။ဒါကြောင့်ရေသန့်ပေးဝေနိုင်ရေးအတွက်ပြတ်သားတဲ့မူဝါဒတွေစီမံစီကံတတ်မှတ်ချက်တွေကိုချမှတ်ပြီးရေအရင်းမြစ်စီမံခန့်ခွဲရေးကိုတက်ညီလက်ညီစုပေါင်းလှုပ်ဆောင်ဖို့လိုအပ်နေပြီလို့ကျွမ်းကျင်သူတွေကပြောပါတယ
်။ဒေါခင်မျိုးသက်ပြောပြခဲ့တာပါ။ဒီလက်လုတ်ဖန်ပလင်းနေရဲ့တမိုင်းကြောင်းကိုလည်းပြောပြပေးပါဦးမယ်ရှင်။20ရာစုနှစ်မစခင်အထိတော့ဆေးဝါးဘီယာနဲ့နုဒွဲ့ပစ္စည်းတွေထည့်တဲ့ဖန်ပလင်းတွေဟာလက်မှုထုတ်ကုန်အဖြစ်နဲ့ပဲရှိခဲ့တာပါ။1800ပြည်လွန်နှစ်တွင်မှာတော့ဖန်ပလင်းဝယ်လို့ဟာအကြီးအကျယ်ရှိခဲ့တာကြောင့်အမေရိကန်ပြည်တော်စုအတွင်မှာပထမဆုံးအကြိမ်အဖြစ်နဲ့ဖန်ပလင်းတွေကိုအမြောက်အများထုတ်လုပ်ခဲ့ကြပါတယ်။ဒီသမိုင်းကြောင်းကိုတော့နယူးယောက်မြို့ဆာရာတိုဂါကောင်တီကအမျိုးသားပလင်းပြတိုက်မှာပြသထားပါတယ်။ဒီပြတိုက်ကယာနဲ့ချီတက်တန်းရှိပြီဖြစ်တဲ့လက်လုတ်ဖန်ပလင်းတွေရဲ့သမိုင်းကြောင်းကိုတော့ VOA သတင်းတောက်ဂျွန်ဆိုးကပြောပြထားပါတယ်။မတ်ခွာညိုကပြန်ပြီးတော့တင်ပြပေးမှာပါရှင်။
ပြားလိုက်မှာရှိတဲ့ရှေးအကြဆုံးပလင်းတွေကို Dutch Chardonnay လို့ခေါ်ကြပါတယ်။သူတို့ရဲ့မူလပုံတံတန်းကြောင့်ဒီလိုနာမည်ပေးထားတာပါ။ဒီပလင်းတွေကို18ရာစုအစောပိုင်းနှစ်တွေမှာလက်နဲ့ထုတ်လုပ်ခဲ့ကြတာဖြစ်ပါတယ်။နွားနို့ပလင်းတွေကတော့လွန်ခဲ့တဲ့နှစ်အနည်းငယ်လောက်ကမှခင်မီနီးပညာတွေနဲ့ထုတ်လုပ်တဲ့နောက်ဆုံးထုတ်လုပ်မှုပါ။ 18 ရာစုအတွင်းလက်မှုလုပ်ငန်းကထုတ်လုပ်တဲ့ပလင်ပေါင်း 2000 ကျော်ထဲမှာအများစုကအယောင်အသွေးပုံတရံနဲ့အရွယ်စားတွေမျိုးစုံလာပါတယ်။ပလင်နံပါတ်32ကိုတော့1890ပြည့်နှစ်အစောပိုင်းကထုတ်လုပ်ခဲ့တာဖြစ်ပါတယ်။Gary Mola ကပြတ်တက်ရဲ့အမှုဆောင်ညွှန်ကြားရေးမှုပါ
။ That's your first Coca-Cola soft drink bottle.
ဒါက Coca-Cola အချိုရည်ရဲ့ပထမဆုံးပလင်းပုံစံပါ။ဒီလိုအရေးပလင်းတွေကိုထုတ်လုပ်တဲ့ပထမဆုံးကုမ္ပဏီကတော့ Mississippi မှာရှိတဲ့ Vicksburg's မြို့က Biden Hemp Candy Company ဖြစ်ပါတယ်
။ပလင်းတချို့မှာပန်ရှင်တွေရဲ့နာမည်တွေကိုတွေ့ရပါတယ်။အစောပိုင်းကာလတွေမှာအဟောင်းပြန်သုံးဖို့အတွက်မတိမတာသတိပေးထားတာမျိုးပါ
။ Because having the bottles made cost a lot of money.
ပလင်းတွေထုတ်လုပ်ဖို့အတွက်ပိုက်ဆံတွေအများကြီးရင်းရပါတယ်။ဒါကြောင့်သူတို့ကပလင်းကုန်တွေကိုပြန်ပြီးတုံ့ပြန်ကြတာပါ
။တချို့ပလင်းတွေကတော့အသုံးပြုဖို့ထောက်တာမဟုတ်ဘဲနာမည်ကျော်နိုင်ငံရေးသမားတွေဒါမှမဟုတ်အမှုပညာသမားတွေရဲ့ရုပ်ပုံလွှာတွေနဲ့အမှတ်တရသိမ်းဖို့ထုတ်ခဲ့တာဖြစ်ပါတယ
်။ These bottles are commemoration
ဒီပလင်းတွေကတော့1982ခုနှစ်ကသမရရွေးကောက်ပွဲအမှတ်တရထုတ်ခဲ့တာပါ။စင်ပုံစံပလင်းရဲ့တစ်ဖက်မှာ Richard Nixon ရှိပြီးတစ်ဖက်မှာတော့ဒုတိယသမရ Spiro Agnew ရဲ့ပုံပါပါတယ်။မျက်နှာကောင်ပုံစံပလင်းတွေကတော့ Democratic Party ကပေါ့။
သမိုင်းဝင်သုံးတက်ပြတဲ့စာဦးကြီးဟာ18ရာစုနှစ်အတွင်းအဲ့ဒီတုန်းကရေပန်းစားခဲ့တဲ့တဘာဝဆန်းရည်ကိုတွယ်ယူပြီးတော့ရေတန့်ဘူးထုတ်လုပ်ဖြန့်ဖြူးတဲ့နေရာမှာတည်ဆောက်ထားတာဖြစ်ပါတယ်။အခုတော့လေဒီဆန်းရည်ပုံပိုင်းကနှစ်ခုပဲကျန်မာတော့တယ်
။ Actually in the 1800s across the street from the museum
ဒီပြတိုက်ဖွင့်တဲ့အစာဦးဟာ18ရာစုနှစ်အတွင်းအမေရိကန်ပြည်ထောင်စုရဲ့အကြီးဆုံးအပန်းဖြေဟိုတယ်ကြီးတွေထဲကတစ်ခုဖြစ်တဲ့ Sushi Hotel ဖြစ်ပါတယ်။ကျွန်တော်သိထားတာကတော့ San Suci Hotel မှာတဘာဝစမ်းကြောင်းကနေတွယ်ယူထားတဲ့ရေပုံပိုင်းလေးခုရှိခဲ့ပါတယ်
။ Mr. Mola ရဲ့အပြောအရဆိုရင်တော့အပန်းဖြေဟိုတယ်ဟာဒီလိုအောင်မြင်မှုအထွတ်ထိပ်ရောက်နေတဲ့အချိန်မှာဒီဆန်းရည်ထည့်ပြီးတော့တကဘာလုံးကိုဖြန့်မဲ့ပလင်းတွေကိုဆာရာထိုကအရက်တစ်ခုတည်းကပဲတန်းနဲ့ချီးပြီးတော့ထုတ်လုပ်ခဲ့တယ်လို့ဆိုပါတယ်။ဒီပလင်းတွေကို1903ခုနှစ်ပလင်းထုတ်လုပ်တဲ့ဆက်ရုံမတီထောင်ခင်အချိန်အထိလူသားတွေရဲ့စွမ်းပကားနဲ့ပဲထုတ်လုပ်ခဲ့တာပါ။ပီတာနက်ကဒီပလင်းတွေကိုနှစ်ပေါင်းများစွာစုဆောင်းလာခဲ့တဲ့သူဖြစ်ပြီးအခုသူကတားနဲ့အတူဒီပြတိုက်ကိုအလဲရောက်လာပါတယ
် I have recreated an old time bar in Boston
most of the bottles ဘော့စတန်ကရဆိုင်ကဘားကောင်တာကိုပြန်ပြီးတော့ပုံဖော်ဖန်တီးခဲ့ရပါတယ်ပလင်းများစုကဝီစကီနဲ့ရမ်ဘလင်းတွေဖြစ်ပြီးတော့1910နဲ့1920ပတ်ဝန်းကျင်ထုတ်လုပ်ခဲ့တာပါဒီပလင်းတွေကိုအရက်အယောင်ဆိုင်တွေမှာသုံးတဲ့အတိုင်းကျွန်တော်ပြန်ပြီးဖန်တီးပြသထားပါတယ်
William Nash ကတော့ဒါဟာသူ့ရဲ့ပထမဆုံးအကြိမ်လာရောက်ခြင်းလို့ပြောပါတယ
် I was surprised to see all these
ပလင်းတွေကိုဒီလိုမျိုးအများကြီးမြင်ရတော့ကျွန်တော်အယံကိုအံ့ဩသွားရပါတယ်တချို့ပလင်းတွေကကြီးပြီးတော့တချို့ကသေးသေးလေးတွေကျွန်တော်ကပလင်းအသေးလေးတွေကိုကြိုက်တယ်ဗျခုဘက်မှာတော့အကြီးကြီးတလုံးတွေ့ရတယ်ဆိုပြီးတော့ William ကပြောသွားတာပါပြလိုက်လာတဲ့ဧည့်သည်တွေဟာလက်နဲ့ထုတ်လုပ်စဉ်ကအသုံးပြုတဲ့ကိရိယာဒစာပလာတွေလေမှုတ်ပိုက်တွေနဲ့ပလင်းပုံစံခွက်တွေကိုလည်းတွေ့နိုင်ပါတယ်တမှုထူးခြားတဲ့ပလင်းပုံတံတွေကိုတော့အလုတ်သမားတွေဟာသူတို့အလုတ်ပြီးတဲ့အချိန်မှဖန်တီးခဲ့ကြတာဖြစ်ပါတယ
်။ On a regular basis people will wander into the museum knowing
တမှအလဲပတ်လာတဲ့လူတွေအနေနဲ့တော့ပြတိုက်ကိုရောက်ရောက်ချင်းတော့ဒီပြတိုက်ဘာလို့ဖွင့်ထားလဲကျွန်တော်တို့ဘာတွေပြထားလဲဆိုတာကိုနားမလည်ကြတဲ့အတွက်သိလိုကြပါတယ်။တချို့လူတွေကဒီနေရာမှာအကြာကြီးကြီးကြပြီးနောက်ဆုံးသူတို့ပြန်ကန်နီးမှာဒီပြတိုက်ဟာတိတ်အဆင်ပြေလေ့လာလို့ကောင်းတယ်လို့ပြောကြပါတယ်
။နောက်ပြီး Mr. Mula ကပဲမကြာခဏဆိုသလိုသတိမထားမိကြတဲ့တမိုင်းဝင်လက်ရာတွေကိုအခုလိုလေ့လာခွင့်ရတဲ့အတွက်ဧည့်သည်တွေကနှစ်သက်သဘောကျကြတယ်လို့လည်းပြောပါရဲ့ရှင်
။မခွာညိုတင်ပြခဲ့တာပါ။အခုတော့ဒီနယူးယောက်မြို့ကအထင်ကရနေရာတွေကိုပြသမယ်ပြပွဲတစ်ခုအကြောင်းကိုပြောပြပေးပါမယ်။ American ပြည်တော်စုနယူးယောက်မြို့ကြီးဟာဆိုရင် Empire State မိုးမျော်တိုက်ကြီးကနေ Wall Street နဲ့ Liberty လွတ်လပ်ခြင်းသင်္ကေတကျရုပ်ကြီးတွေအစုံကဘာပေါ်ကအထင်ကရရုပ်တုကြီးတွေအဆောက်အုံတွေအများအပြားရှိတဲ့နေရာဖြစ်ပါတယ်။မကြာခင်မှာတော့ Rockefeller Center ရဲ့ Radio City Music Hall ကစားရုံကြီးမှာနယူးယောက်မြို့ကအထင်ကရနေရာတွေအတော်များများကိုဖန်တီးပြသမဲ့ပြပွဲတွေတစ်ခုကိုစီစဉ်နေပါတယ်။နာမည်ကြီးကားခြေတဲ့တချို့ပါဝင်ပြီး TV ဖန်သားပြင်ကြီးကြီးတွေကြီးမားတဲ့ရုပ်သေးရုပ်ကြီးတွေနဲ့အတူနယူးယောက်မြို့ရဲ့ဆွဲမက်စရာအရာဝတ္ထုတွေကိုစိတ်ဝင်စားဖွယ်တွေ့ရမယ့်ဒီပွဲကိုတော့ Hearts and Lights နှလုံးသားနဲ့အလင်းတန်းများလို့နာမည်ပေးထားပါတယ်။ဒီပြပွဲအကျိုးလေးကျင့်နေကြတဲ့နေရာကနေ VOA သတင်းထောက် Adam Phillips ကသတင်းပေးပို့ထားပါတယ်။မခင်ဖြူတွေကပြောပြပေးပါမယ်ရှင်။
1933ခုနှစ်ကတည်းက Rocket ကခြေတဲ့အဖွဲ့ဟာနယူးယောက်မြို့ကကမ္ဘာအကြီးဆုံးကားစက်ရုံကြီး Radio City Music Hall မှာမယုံနိုင်လောက်အောင်ပရိသတ်ရဲ့အားပေးမှုရထားတဲ့အဖွဲ့ဖြစ်ပါတယ်။ဒေသခံတွေနဲ့ခီးသွွားဧည့်သည်တွေအများအပြားအတွက်ကတော့ဒီ Rocket အဖွဲ့ဟာနယူးယောက်မြို့ကြီးတစ်ခုလုံးလိုပါပဲ။ 29ဘီခွဲရှိတဲ့ Statue of Liberty ရုပ်သေးရုပ်ကြီးကတော့နယူးယောက်စစ်ကံကတကယ် Statue of Liberty နဲ့ရှင်လိုက်ရင်ခက်သေးသေးအယုတ်လေးဖြစ်သွားမှာပါ။ဒါပေမဲ့လို့လဲ Electronic နောက်ဆုံးပေါ်နည်းပညာတွေနဲ့ဖန်တီးထားတဲ့ဒီရုပ်သေးရုပ်ကြီးကတော့တိတ်တော့သေးလာတာမဟုတ်ပါဘူး
။ She's mostly animatronic but the animatronics and the servos in her are so responsive that the two
ဒီမှာဟာတက်ရှိအရာတစ်ခုလို့တက်ဝင်လှုပ်ရှားနေတဲ့အယုတ်ပါ။အယုတ်ဆိုပေမဲ့သူဟာတုံ့ပြန်မှုသိမြန်ပါတယ်။သူမျက်နှာဟာလူမျက်နှာအစစ်မှာတုံ့ပြန်တယ်လို့မျိုးချက်ချင်းတုံ့ပြန်နိုင်တယ်လို့ဒီအယုတ်ရဲ့မျက်နှာလှုပ်ရှားမှုတွေကိုထင်းချုပ်သူနှစ်ဦးကလည်းပြောပါတယ
်ဒီရုပ်သေးရုပ်ကြီးကိုဖန်တီးခဲ့တဲ့ Matt Archison ပြောသွားတာပါ Matt Archison ရဲ့အဖွဲ့ဟာနှလုံးသားနဲ့အလင်းတန်းများ Heart and Light ဆိုတဲ့ဒီပြပွဲအတွက်ရုပ်သေးရုပ်ကြီးကြီးတွေကို3နှစ်လောက်အချိန်ယူပြီးတော့ဖန်တီးခဲ့ကြတာဖြစ်ပါတယ
် For me you know coming from a puppetry background and doing puppet shows in basements and stuff to now be on the radio city stage is super
အရင်ကရုပ်သေးလုပ်ငန်းနောက်ခံကနေလာခဲ့ပြီးမြေအောက်တိုက်ခန်းနေရာတွေမှာရုပ်သေးပြပွဲတွေခင်းချင်းပြသခဲ့တဲ့ကျွန်တော်အတွက်တော့အခုလို Radio City ဇာတ်ကုန်ပေါ်မှာပြသရတာဟာအရန်ကိုစိတ်လှုပ်ရှားဖို့ကောင်းပါတယ
်အမေရိကန်ပြည်အောင်စုတောင်ပိုင်းကျေးလက်တစ်ခုမှာကြီးပြင်းခဲ့ပြီးအခုချိန်မှာတော့တောက်ပတဲ့ကျယ်တွင်ဖြစ်နေပြီဖြစ်တဲ့ Kate Walker ကတော့ဒီကဆက်ယုံကြည်မှာကပြဝင်ရဖို့အိမ်မက်တွေမှတ်ခဲ့ရတဲ့သူပါ
I came to New York with a dream. I followed it. I worked hard every day and
ကျွန်မအိမ်မက်တွေပိုက်ပြီးတော့ညွှန်ရမျိုးကိုရောက်လာခဲ့တာဒီအိမ်မက်တွေအကောင့်ထဲပေါ်လာအောင်လေကျွန်မအပြင်းထန်စူးစမ်းခဲ့တယ်နောက်ဆုံးကျွန်မဖြစ်ချင်တဲ့အတိုင်းအောင်မြင်မှုရခဲ့ပါပြီဒီပြစက်မှာကျွန်မနေတိုင်းဖျော်ဖြေရတိုင်းလေညွှန်ရမျိုးကိုပထမဆုံးချိန်အလဲလာတဲ့ဆယ်ကျော်သက် main clay တယောက်လို့ခုချိန်ထိခံစားနေရတော့မယ်
သူနဲ့ rocket အဖွဲ့ကကကြည်တဲ့ညီမတွေဟာဒီရုပ်သေးရုပ်ကြီးတွေနဲ့အတူပြည်သက်ရဲ့အာယုံဆွဲဆောင်မှုရအောင်လုပ်ရတာကိုအလွန်နှစ်သက်ကြတယ်လို့ပြောပါတယ
် My personal favorite is the Wall Street Bull. He comes to life when you least expect it and he wants to be a comedian.
ဒီမှာအကြိုက်ဆုံးကတော့ Wall Street ကနှစ်ထီးရုပ်ကြီးပါဒီရုပ်ကြီးကလူတွေဘလို့မှမျှော်လင့်မထားတဲ့အချိန်မှာအသက်ဝင်လာပြီးတော့ပြောရအောင်လဲဟာသားတွေလှုပ်ပေးတယ်သူမှာရည်စရာကောင်းတဲ့ပြက်လုံးတွေစကလုံးတွေအကုန်လုံးရှိတယ်။ဒါကြောင့်မလို့ကလေးငယ်လေးတွေကအစားလူကြီးတွေအထိလူတိုင်းအတွက်ညူရော့မျိုးရဲ့အထင်ကရားတွေကိုဒီနေရာမှာအလုံးတွေ့နိုင်တာဟာအရန်ကိုစိတ်လှုပ်ရှားစရာကောင်းပါလေ
။တောက်ပတဲ့အလေးရောင်တွေအတန်တွေနဲ့ဒီလှုပ်ရှားမှုတိုင်းဟာအရန်ကိုကြွရွာလှပါနေတာပါ။အဲ့ဒီလိုဖြစ်ဖို့အတွက်လည်းကကြည်တဲ့တွေအတွက်နိုင်ပေါင်းရာနဲ့ချီလေ့ကျင့်မှုတွေအခြေယူခဲ့ရတာလည်းဖြစ်ပါတယ်။ Kate Walker ကတော့သူတို့ပေပေပန်းပန်းစူးစမ်းရကြုံတက်တယ်လို့ပြောပါတယ်ရှင
်မက်ခင်ဖြူထွေးပြောပြခဲ့တာပါရှင်တင်းငွေနေနေညနေခင်းအတွက်သတင်းဆောင်မတွေကတော့ဒီလောက်ပါပဲအခုချက်နေသေးတဲ့အချိန်တွင်မှာနိုင်ငံတကာသတင်းအချင်းချုပ်ကိုမန်ဆုမြတ်မောင်ကပြောပြပေးပါမယ်ရှင
်ခရိုင်းမီးယားဒေသကိုယူကရိန်းနိုင်ငံကနေခွဲထွက်ပြီးတော့ရုရှားနိုင်ငံနဲ့ပူးပေါင်းမလားပို့ပြီးတော့ကိုယ်ပိုင်အုပ်ချုပ်ခွင့်နဲ့ရပ်တည်မလားဆိုတဲ့ဆန္ဒခံယူပွဲကိုခရိုင်းမီးယားဒေသမှာလုပ်နေပါတယ်ရုရှားရေတပ်မဟာအခြေစိုက်ထားတဲ့ဆာဗက်စတိုပိုမြို့မှာမဲယုံတွေမဖွင့်ခင်ကတည်းကဒီမဲယုံအပြင်မှာမဲပေးခြင်းတဲ့သူတွေဟာတန်းစီပြီးတော့စောင့်နေခဲ့ပါတယ်ခရိုင်းမီးယားရဲ့မြို့တော်ဆန်ဖာရိုပိုမှာလည်းမဲယုံဖွင့်ပြီးမိနစ်ပိုင်းအကြာမှာပဲဒေသဝန်ကြီးချုပ်ကမဲထည့်ခဲ့ပါတယ်အခုလိုမျိုးခရိုင်းမီးယားမှာဆန္ဒခံယူပွဲလုပ်နေတာကိုယူကရိန်းမြို့တော်ကယူကရိန်းပြည်သူ KF မြို့တော်မှာရှိတဲ့ယူကရိန်းပြည်သူတွေကတော့အနီးကပ်စောင့်ကြည့်နေပြီးတော့ဒီဆန္ဒခံယူပွဲဟာတရားမဝင်ဘူးလို့ပြောနေပါတယ်တခါဒီပြောင်းနေတဲ့မလေးရှားလေချောင်းလိုင်းရဲ့လေယာဉ်များကိုမြန်မာနိုင်ငံအပါအဝင်ဝိုင်းပြီးတော့ရှာဖွေပေးနေတဲ့နိုင်ငံပေါင်းဟာ25နိုင်ငံရှိသွားပါပြီ။ရှာဖွေလုပ်ငန်းတွေဟာပုံမှုခက်ခဲလာပြီးတော့စိန်ခေါ်မှုတွေရှိနေတယ်လို့ဒီကနေ့ပြုတ်လို့တဲ့သတင်းစာရှင်းလင်းပွဲမှာမလေးရှားသယ်ယူပို့ဆောင်ရေးဝန်ကြီးဟီရှာမူဒင်ဟူစိန်ကပြောပါတယ်။ဒီပြောင်းဆုံးနေတဲ့မလေးရှားလေယာဉ်ကိုမြန်မာနိုင်ငံလေချောင်းပိုင်နက်ထဲမှာလဲရှာဖွေနေပါတယ်။မလေးရှားနိုင်ငံရဲ့မြောက်ဖက်ချမ်းကာဇက်စတန်နယ်စပ်ကနေပြီးတော့တောင်ဘက်ချမ်းအိန္ဒိယသမုဒ္ဒရာတောင်ပိုင်းအထိတနည်းရရမှလေယာဉ်များနဲ့ကြိုတူကြနောက်ဆုံးဆက်သွယ်မှုရှိခဲ့တယ်လို့မလေးရှားအစိုးရကပြောခဲ့ပြီးတဲ့နောက်မှာအဲ့ဒီဒေသတွေမှာအကျုံးဝင်နေတဲ့နိုင်ငံတွေကိုမလေးရှားအစိုးရကအခုအညီတောင်းခံခဲ့တာဖြစ်ပါတယ်ရှင်
။သတင်းချင်းချုပ်ကိုမဆွမျက်မုံကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကမနန္နာချမ်းဖြစ်ပြီးအင်ဂျင်နီယာကတော့မီခေးလ်ဒူဗင်စကီဖြစ်ပါတယ်ရှင်။ VOA American အသံညနေပိုင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။နောက်2နာရီအကြာည9နာရီကနေ10နာရီအထိထုတ်လွှင့်မယ့်အစီအစဉ်မှာပြန်ပြီးတော့ဆုံတွေ့ကြရအောင်ပါရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.